ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်အထူးဆောင်ဆိုင်ဆက်ဆဲမှုရဟင်းလေးကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပေးဖို့ကုလသမဂ္ဂကမျှော်လင့်နေကြောင်းကုလအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကတင်းလာနေနယူးယောက်ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ We very much hope that she will be allowed to visit the country when she needs to.
မြန်မာနိုင်ငံနဲ့တူတော်ဖို့လိုတဲ့အချိန်မှာတောင်းရောက်ခွင့်ပြုမယ်လို့ကျွန်တော်တို့အထူးမျှော်လင့်နေကြောင်းပြောကြားတော့တာပါအထူးကိုယ်စားလှယ်ရဟင်းတွေကမြန်မာနိုင်ငံကိုတောင်းခွင့်မရပဲဇန်နဝါရီလ14ရက်တနင်္လာနေ့ကစပြီးထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေကိုဆက်ပြတ်ကြခီးစဉ်ဖြစ်နေတောင်းရောက်နေတာဖြစ်ပါတယ်ထိုင်းနိုင်ငံမှာရှိတဲ့မြန်မာစစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုတောင်းရောက်ပြီးဇန်နဝါရီ19ရက်နေ့မှာဘန်ရှန်ချဒုက္ခသည်စခန်းအပါအဝင်ဘင်္ဂလားဒေ့ရှ်မှာရှိတဲ့တိမ့်နဲ့ချီတဲ့ရွန်ဂျာတွေရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်မှာဖြစ်ပါတယ်။ဇန်နဝါရီ24ရက်မှာဒက်ကာမှာသတင်းစာရှင်းလင်းပွဲလုပ်မှာပါ။မနစ်က2018ဇန်နဝါရီမှာလည်းမြန်မာနိုင်ငံထဲဝင်ခွင့်မရတဲ့အတွက်ထိုင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေကိုသာတွားရောက်နိုင်ပြီးတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ရောက်မှာသတင်းစာရှင်းလင်းပွဲကျင်းပနိုင်တာပါ။လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရဟင်းလီကတော့သူဟာမြန်မာအစိုးရနဲ့ဆက်ပြီးစစ်ဆင်ညှိနှိုင်းသွားဖို့ကြိုးစားနေဆဲဖြစ်ကြောင်းနဲ့မြန်မာပြည်သူတွေနဲ့တွေ့ဆုံပြီးနိုင်ငံတော်ဝန်ကလူခွင့်အခြေအနေတွေဆွေးနွေးတော့မှာဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုထားတာပါအခုခီးစင်တွင်တွေ့ရှိချက်တွေကိုတော့ကုလအထုကိုယ်စားလှယ်ကလာမယ့် March လူခွင့်ကောင်စီရဲ့အကြိမ်40မြောက်ညလာကံမှာတင်ပြမှာပါအထူးကိုယ်စားလှယ်ရဟင်းလီကိုမြန်မာစုက2019ဒီဇင်ဘာလကစပြီးတော့ပြည်ဝင်ခွင့်ညှင်းပယ်ထားတာဖြစ်ပါတယ်ဒီဇူလိုင်လခီးမြန်မာနိုင်ငံခီးစင်ပြန်အပီကုလလုံခြုံရေးကောင်စီကိုတင်သွင်းတဲ့သူမရဲ့အစည်းအဝေးစာဟာဗက်လက်ပြီးမျှတမှုမရှိတဲ့အတွက်ခုလိုဆုံးဖြတ်ချက်ချခဲ့တယ်လို့မြန်မာစုကသူ့ကိုအကြောင်းကြားခဲ့တာဖြစ်တယ်လို့အဲ့ဒီချိန်ကထုတ်ပြန်တဲ့ရဟင်းလီရဲ့အကြေညာချက်မှာဖော်ပြပါတယ်